ကချင်လက်နက်ကိုင်အဖွဲ့ KIU ဌာနချုပ်လိုင်ဇာမြို့မှာဒီရက်ပိုင်းတွင်ကိုဗစ် -19 ရောဂါကူးစက်သူ 2,000 ကျော်အထိမြင့်တက်လာနေပါတယ် UWSC ဝါဌာနချုပ်ပန်ဆန်းမြို့မှာလည်းကိုဗစ် -19 ရောဂါကူးစက်မှုတွေရှိနေတာကြောင့်5ရက်တာလော့ခ်ဒေါင်းသတ်မှတ်ပြီးတော့အသွားအလာကန့်သတ်လိုက်ပါတယ်တရုတ်မြန်မာနယ်စပ်ကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေထိန်းချုပ်နယ်မြေတွေမှာကိုဗစ် -19 ရောဂါပြန်လည်ဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
KIO ဌာနချုပ်လိုင်ဇာမြို့မှာအောက်တိုဘာလကုန်ပိုင်းကစပြီးကိုဗစ် -19 ရောဂါကူးစက်မှုတကြောပြန်မြင့်တက်လာနေတာပါ။နိုဝင်ဘာလ3ရက်နေ့မှာကိုဗစ်အတည်ပြုလူနာ100ကျော်လောက်ပဲရှိခဲ့ရတာကနိုဝင်ဘာလ10ရက်နေ့မှာတော့2000ကျော်အထိမြင့်တက်လာတဲ့ကြောင်း KIO ကိုဗစ် -19 ရောဂါတားဆီးနှိမ်နင်းရေးကော်မတီအတွင်းရမှုဗိုလ်မှူးကြီးဟိန်းဝမ်က VOE ကိုပြောပါတယ်
။ခုဒီတော့တွေးမှာမနေ့10ရက်မှာဆိုလို့ရှိရင်လူနာဒီအားလုံးဆိုလို့ရှိရင်အဲဆမှာ2039ဦးအားဖြင့်ညချွန်ချူလမ်းမှာဆလုရှင်50ဝန်းကျင်လောက်ပဲရှိတယ်ခင်ဗျာခုဆိုရင်2000ကျော်တော့ပြီဆိုတော့ဒီ outbreak ဖြစ်တဲ့ပုံစံလိုမျိုးရှိနေတယ
်လိုင်ဇာမျိုးမှာဒီလနှစ်နှစ်ကတည်းကစတင်ပြီးမဖြစ်မနေအိမ်ပြင်ထွက်ဖို့လူသူတွေသာသွားလာကြဖို့လော့ခ်ဒေါင်းအသွားအလာကန့်သတ်ချက်တွေ KIO ကထုတ်ပြန်ထားပါတယ် KIO အဖွဲ့ရဲ့ပညာရေးအခြေခံနယ်မြေဖြစ်တဲ့မိုင်ဂျာယံမြို့မှာလည်းကိုဗစ် -19 ကူးစက်သူ900ဝန်းကျင်ရှိနေပါတယ်
။မိုင်ဂျာယံမှာလည်း600ကျော်လောက်ဖြစ်သေးတယ်။နောက်ပြီးပမော်ခရိုင်အစ်ဒီဗန့်ဘာဘာဖက်မှာလည်း100ကျော်လောက်ရှိတယ်အဲ့လိုချိန်နေရှိတယ်ခင်ဗျာ
။မိုင်ဂျာယံမှာတော့အောက်တိုဘာလ28ရက်နေ့ကလေးကလော့ခ်ဒေါင်းအသွားအလာကန့်သတ်တာတွေဆောင်ရွက်ခဲ့တာပါ။လောလောဆယ်မှာတော့ပိုးတွေ့လူနာတွေကိုစာသင်ကျောင်းမှာတည်တံ့ခွဲခြားထားပြီးစေကုသပေးနေတယ်လို့စူဝါဝါယောဂပြင်ထန်တာမရှိကြောင်းနဲ့လူ20လောက်ကတော့ကြက်မှတ်ကုသဆောင်မှာကုသပေးနေပြီး2ယောက်လောက်ကပဲအောက်ဆီဂျင်ပေးကုသနေကြောင်းပြောပါတယ်ကူးစက်မှုမြင့်တက်လာတဲ့အချိန်မှာစီဝါနဲ့စားနပ်ရိက္ခာအခက်အခဲရှိလာကြောင်းလည်းဘူမူကြီးဟိန်းဝမ်ကပြောပါတယ
်ကိုဗစ်လူနာတွေများလာဆိုတော့တို့လောလောဆယ်ကြုံတွေ့နေရချောင်းဆိုးတာခေါင်းကိုက်တာအာဒီလေချောင်းတာအဲဒါဒီပတ်တည်ပြီးဒီစေဝါတွေထုတ်လို့အပ်တယ်အဲဒီခုနပြောတဲ့အောက်ဆီဂျင်ပေးတဲ့အစီအပြောင်းရောက်ရှိတို့တွေလည်းဒီစီဝါအာဖီဒင်းသူဆောင်တာမျိုးလည်းလိုအပ်တယ်ခင်ဗျအာဒီကဆိုရှင်စနေရိတ်ခါအာကျွန်တော်တိတဆူရာအဟာရဖေးရောတော့ဒီရိတ်ခါဖေးရောလုံလုံလောက်လောက်အဲ့ဒါအာဖြည့်စင်းနေဖို့လမ်းတွေလည်းဖိတ်ဆိုလို့ရှိရင်ကျွန်တော်နေတော့ခက်ခဲတော့ရှိတယ်ခင်ဗ
ျအခုလိုကချင်ပြည်နယ်တွေက KIO ထိန်းချုပ်ရနေရတချို့မှာကိုဗစ်ကာယောဂါကူးစက်မှုတွေပြန်ဖြစ်နေတယ်လို့ရန်ပြည်နယ်တွေကဝတိုင်းရင်သားလက်နက်ကိုင်UWSC ဌာနချုပ်အခြေဆက်ရာပန်ဆန်းမှာလဲကိုဗစ် -19 ရောဂါပြန့်ပွားမှုကြောင့်ဗဟိုရောဂါကာကွယ်ထိန်းချုပ်ရေးဦးဆောင်အဖွဲ့ကဒီလ10ရက်နေ့ည12နာရီကနေလော့ခ်ဒေါင်းချမှတ်ပြီးတမျိုးလုံးကိုအာခေါင်တိုးပတ်ယူစစ်ဆေးဖို့ဆုံးဖြတ်ထားပါတယ်ဒေသခံတွေပူးပေါင်းပါဝင်မှုကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးအဖွဲ့ကတိုက်တွန်းနေတယ်လို့လော့ခ်ဒေါင်းပြန်လည်ဖြေရောမှုတွေကိုနိုဝင်ဘာလ16ရက်နေ့မှာလုပ်နိုင်လိမ့်မယ်လို့ UWSC ရဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးအဖွဲ့ကအရေးပေါ်ထုတ်ပြန်ထားပါတယ်ဩဂုတ်လ16ရက်နေ့ကလည်းပန်ဆန်းမြို့မှာလော့ခ်ဒေါင်းချပြီးတမြို့လုံးအာခေါင်တိုးပတ်ယူစစ်ဆေးတာတွေလုပ်ခဲ့ပါတယ်လူ 9,200 ကျော်ကိုစစ်ဆေးတာမှာ negative အဖြေရတာကြောင့်ဩဂုတ်လ21ရက်နေ့မှာပုံမှန်သွားလာတာတွေပြန်လည်ခွင့်ပြုခဲ့တာပါရှမ်းပြည်နယ်အရှေ့ပိုင်း NDAA အဖွဲ့ထိန်းချုပ်ရာမိုင်းလားဒေသမှာတော့လက်ရှိအချိန်မှာ COVID-19 တကြောပြန်ကူးစက်မှုမရှိကြောင်းမိုင်းလားဒေသကျန်းမာရေးဌာနကပြောပါတယ်ဒိုမာလာ10ရက်နေ့ကစီလူးဒေသမှာquarantine center တခုကိုဖွင့်လှစ်ခဲ့ပြီးမိုင်းလားကိုလာရောက်သူတွေကို14ရက်ကြာစောင့်ကြပ်ကြည့်ရှုဖို့ပြင်ဆင်တာတွေရှိထားပါတယ်ခင်ဗျာ